မြန်မာနိုင်ငံမှာအယက်သားပြည်သူတွေအပေါ်လေကြောင်းတိုက်ခိုက်မှုတွေမှာအသုံးပြုတဲ့လေယာဉ်အစိတ်အပိုင်းတွေကိုရောင်းချပေးမှုနဲ့တရုတ်ကုမ္ပဏီ၄ခုကိုအမေရိကန်ကတန်ခတ်အရေးယူလိုက်ပါတယ်စစ်ကောင်စီကိုစစ်လက်နက်ပစ္စည်းရောင်းချမှုနဲ့တန်ခတ်အရေးယူလိုက်တဲ့တရုတ်ကုမ္ပဏီ၄ခုတွေက၂ခုဟာမြန်မာနိုင်ငံမှာအခြေစိုက်ပြီးကျန်တစ်ခုကတော့ရုရှားနိုင်ငံမှာအခြေစိုက်တယ်လို့လည်းအမေရိကန်ကုသရေးဝန်ကြီးဝန်ကြီးဌာနကမနေ့ဒီဇင်ဘာလ10ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့အတွက်တရုတ်နဲ့ရုရှားကုမ္ပဏီစုစုပေါင်း၈ခုကိုအရေးယူလိုက်ကြောင်းအမေရိကန်ကုသရေးဝန်ကြီးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာလူခွင့်ရေးနေ့မှာကြေညာလိုက်တာလည်းဖြစ်ပါတယ်အမေရိကန်အစိုးရရဲ့နိုင်ငံခြားရေးမူဝါဒတွေကိုဆန့်ကျင်တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်အရေးယူခဲ့တာလို့လည်းကုသရေးဝန်ကြီးဝန်ကြီးဌာနလက်ထောက်ဝန်ကြီးအလန်အက်စတီဗက်စ်ကပြောပါတယ်တရုတ်နိုင်ငံရဲ့ဌာနကတော့တန်ခါအရေးယူမှုတွေဟာလူခွင့်ရေးကိုအကြောင်းပြပြီးတရုတ်နည်းပညာကုမ္ပဏီတွေအပေါ်ပြောင်ပြောင်တင်းတင်းဖြစ်နေတဲ့လောက်ရအဖြစ်ဒီကနေ့ဒီဇင်ဘာလ17ရက်နေ့မှာတုံ့ပြန်ပြောဆိုပါရယ်အမေရိကန်ကုသရေးဝန်ကြီးဝန်ကြီးဌာနကြေညာချက်မှာတော့တရုတ်နိုင်ငံခြေစိုက်ဇေကျန်း Univiu နည်းပညာကုမ္ပဏီဟာတရုတ်နိုင်ငံအတွင်းကဝိကာနဲ့တခြားလူနည်းစုတွေကိုစောင့်ကြည့်တာအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေကျွလွန်နိုင်အောင်နည်းပညာတွေရောင်းချခဲ့တယ်လို့ဖော်ပြပါရယ်နောက်ထပ်အရေးယူခံရတဲ့ကုမ္ပဏီတစ်ခုကတော့Beijing Zhongdong Security Technology Group ဖြစ်ပါတယ်ခင်ဗျာ